ကချင်ပြည်နယ်ချီပွေမြို့နယ်ပံဝါမြို့နီးမှာပြီးခဲ့တဲ့အင်္ဂါနေ့ကနေရှားသတ္တုလက်ကွက်တစ်ခုမြေပြုံမှုဖြစ်ပွားခဲ့ပြီးအလုသမား12ဦးပျောက်ဆုံးနေတာမှာမနေ့ကအထိ9လောင်းသာရှာဖွေတွေ့ရှိခဲ့ပြီးကျန်တဲ့သူတွေကိုဆက်ရှာဖွေနေတယ်လို့အခုမြေပြိုသွားတဲ့နေရာမှာအလုလုနေခဲ့တဲ့အလုသမားတူက VO ကိုပြောပါတယ်အခုမြေပြိုတဲ့လုတ်ကွက်တွေမှာမြေသားအကြောင်းပေါ်နေပြီးမိုးရွာမယ်ဆိုရင်ထပ်မံမြေပြိုနိုင်တဲ့အခြေအနေရှိတာကြောင့်အလုသမားတွေအတွက်အန္တရာယ်များတယ်လို့ပြောနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်စုလာလေးရဲ့အင်္ဂါနေ့တုန်းကပန်ဝါမြို့မှာရှိတဲ့နေရှားသတ္တုလုပ်ကွက်တစ်ခုမှာနေပြုံမှုဖြစ်ပွားခဲ့တာမှာတော့အလို့သမားဆနေအောင်ပျောက်ဆုံးခဲ့ပြီးမနေ့ကအထိ9လောင်းရှာဖွေတွေ့ရှိခဲ့တဲ့ဆိုပြီးနေပြုံမှုလုပ်ကွက်မှာအလုံးလုံးနေတဲ့အလို့သမားတယောက်က VOA ကိုပြောပါလိမ့်ကျန်းနေသူတွေကတော့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်ပါလိမ့်အခုချိန်မှာမိသားတွေဆက်ပြီးတော့ပြိုကျတာမရှိပေမဲ့လည်းလုပ်ကွက်ဒီမှာမိသားအကြောင်းပေါ်နေပြီးတော့မိုးရွာရင်ထပ်ပြီးတော့နေပြုံနိုင်တဲ့အခြေအနေရှိနေပြီးအလို့သမားတွေအတွက်အနေအများကြီးဒီမြေပြုံမှုဖြစ်စဉ်အနည်းမှာလုံးလုံးနေတဲ့အလုပ်သမားတယောက်ကဖီယိုကိုပြောပါလေ
။အေးမနေ့တော့ပိုင်းလောက်ကိုစတူရတယ်။အဲ့တော့တနေ့လောက်ကြောင်းနေဆိုရင်လည်းအေးတနေ့လောက်တည်းမှာတော့9လောင်းပဲစတူရတယ်။နာမည်တော့တကြမသိဘဲ9လောင်းပဲစတူရတယ်။အခုခုတိလို့စပီရှာနေတော့မဟုတ်ဘူး။ပြရစာပြတယ်ဟုတ်တယ်9လောင်းပဲ။ပြရတော့3လောင်းမှတော့စတူရတယ်။အခုတော့တော့ကျွန်တော်ပြောရင်းဆိုရင်အပေါ်မှာအတောက်ပြတော့ရှိတယ်ကော။စပီမိုးရဆမယ်ဆိုရင်တော့တူနိုင်ကြတော့ရှိတယ်တော့။ပေါ်ရင်းဆိုတော့အန်ဒီရောများတယ်
။တန်ဝါမျိုးအနည်းဒေတာအခေါ်တည်ုံနေကြမှတ်တိုင်အမှတ်3ရေရှားတက်တူတူဖို့ရေလောက်ကမှာဂျွန်လာလီရဲ့နေမနက်ပိုင်းတုန်းကတူဖို့ရေလုပ်ငန်းလုပ်နေတဲ့အချိန်မှာမြေပြုံမှုဖြစ်ပွားခဲ့ပြီးအခုလိုလူတွေပျောက်ဆုံးသေးကြရတာလို့ပြောပါလိမ့်။ရေရှားတက်တူတူဖို့လောက်ကနေမြေပြုံတဲ့နေရာမှာပြည်သူစစ်တပ်ဖွဲ့တွေကလူကြိုးရေးတင်းကျပ်စွာချထားတယ်ဆိုပြီးတော့လည်းသူကပြောပါလိမ့်။မြေပြုံမှုနဲ့ပတ်သက်လို့ဓာတ်ပုံမှတ်တမ်းရိုက်ကူးပြီးတော့လူမှုကွန်ရက်အွန်လိုင်းဆာမင်နာပေါ်မှာမတင်ကြဖို့တရုတ်လုပ်ငန်းရှင်တွေကပြောဆိုထားပြီးတော့ဓာတ်ပုံမှတ်တမ်းရိုက်ကူးရင်မြန်မာချက်ငွေ3သိန်းနဲ့ညီနာတဲ့တရုတ်ယွမ်ငွေ900တန်းချီရိုက်ခင်ရမယ်ဆိုပြီးမြေပြုံမှုလောက်ကမှာလုံးလုံးနေတဲ့လုံသမားတွေက VOA ကိုပြောပါလိမ့်မြေပြိုတဲ့အတဲမိတ်ဆွေတကယ်ချင်းတဲ့အသက်ဆုံးရှုံးရတဲ့အတွက်ဆေးမကောင်းဖြစ်မိပြီးတော့အခုလိုထပ်ပြီးတော့မကြုံရအောင်တတိထားလှုပ်ဆောင်ရမယ်ဆိုပြီးအဲ့ဒီလုံသမားကဆက်ပြီးတော့ပြောတာပါ
ဘယ်စီမျိုးတောင်ပါလဲဒီဆိုင်ရောက်ကျခင်တဲ့သူမကြီးတွေပါတယ်သူမကြီးတွေပါတော့တော်ရင်တော့ဘုံဘုံဆောင်ရောဒီလိုလိုပရမတ်လို့တုံပြရပြီဆိုတော့အင်းနောက်လဲအဲ့လိုတတိသားဖို့အဲ့လိုပြီးပါတယ်အယုတ်ကတော့ဒီမှာသူပုံမြင်မဲ့ဘန်လို့လဲတောင်းဆိုတယ်တကယ်လို့အင်းတကယ်လဲအဲ့လိုတန်ကြီးဆောင်မလို့လို့တောင်းပြောတော့ဟာကတော့ကျွန်တော်ကလုံးကြွေးရတော့သူတော်ဝင်တော့ဆောင်ရနေတော့ပေါ့
ဒီသားတွေတတိတွေမှာတော့ပန်ဝါမျိုးမြေရှားတက်တူလုတ်ခွဲမြေပြိုးတဲ့တင်မှာလူအယောက်20တိဆုံးခဲ့ပြီးအလောင်းတွေအားလုံးကိုမဖွန်နိုင်သေးဘူးလို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာတရံစတာတူဖို့မှုကြောင့်မြေပြိုမှုတွေကြားထိခိုက်တိဆုံးတာမကြာခဏဖြစ်လေရှိသလိုပတ်ဝန်းကျင်ထိခိုက်မှုနဲ့ရင်ဆိုင်နေရတဲ့ဆိုပြီးဒေသခံတွေကပြောတာပါမြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုတူဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်နေရာနဲ့တစ်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပတ်ဝန်းကျင်ဆိုင်ရာနောက်ဆက်တွဲစုချွတ်တွေဆိုင်နေရပြီဆိုပြီးဂျူလာ9ရက်နေ့မဏိတုံးကကြာရောက်တဲ့ World Environment Day ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကတည်ပြီးပြောဆိုထားပါလေလူဆိုင်များပြီးတော့ဈေးရောင်းကောင်းလာတဲ့ရွှေကိုနေရာအနှံ့မှာတူဖော်နေတာကြောင့်နေရာတွေပျက်စီးပြီးတော့အဆိပ်သင့်ညင်ညမ်းလာတာလည်းဖြစ်ပါလေအလားတူပဲတရုတ်နိုင်ငံရဲ့လိုအပ်ချက်ကြောင့်ပြေရှားသတ္တုတွေတိုးချဲ့ပြီးတော့ထုတ်လုပ်ရင်းနဲ့မြေကြီးလွာပျက်စီးမှုတစ်တော့ပြုံးတိမှုနဲ့မြေယာပိုင်ဆိုင်မှုဆုံးရှုံးတာတွေကချင်ပြည်နယ်မှာဖြစ်ပေါ်လာတယ်ဆိုပြီးတော့လည်းပြောပါလိမ့်ပြေရှားသတ္တုအပါအဝင်ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ပြီးတော့ဆောင်ရွက်နေသူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါလိမ့
်ဒီသူ့ရဲ့အခြေအနေရဲ့သူ့အခိုက်အမြင်နဲ့သူချီတော့ဘောတော့အချင်းချင်းဖွဲ့ပြီးကွဲကြတာပေါ့အဲ့ဒီချိုးဟာလေတော့တော့မြေကြီးအမောင်းများတဲ့ခါကျတော့မြေကြီးအနေနဲ့ပြီးအောင်လက်ခံတဲ့အခွင့်နဲ့အလုံးဝလက်ခံတဲ့အခွင့်ဆိုပြီးအားရနေတဲ့သူတို့တိုက်မုံနဲ့ချင်းချင်းခွဲကွဲချင်းနေဖြစ်တာပေါ့တဲ့ကျူးကြီးတွေလည်းဖြစ်စီရတာပေါ့လူဝန်ကွန်ဒေတာရှိတဲ့ချောင်းမြောင်းချင်းအိုင်သူတို့တက်ရှိတဲ့တော့အကုန်လုံးမျိုးသူတို့ကြောက်ချင်းဖြစ်နေတာပေါ့
စစ်ကောင်စီလက်ထက်မှာအထင်းကုတ်မဲလာတဲ့ရွှေနဲ့ဓာတ်သတ္တုတူဖော်မှုတွေတိထုတ်လုပ်မှုတွေကြောင့်မြေယာနဲ့တက်တော်ဆုံးရှုံးမှုပမာဏကဆိုရင်ဆရာအချင်းနေနဲ့ဂျုံလာနေရတဲ့အကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းနေသူတွေနဲ့သုတေသနပညာရှင်တွေကဂျုံလာ9ရက်နေ့မှာကြာရောက်တဲ့ပတ်ဝန်းကျင်ထိန်းသိမ်းနေမှာသတိပေးပြောဆိုသွားပါတယ်ရှင်